ကရင်ပြည်နယ်အတွင်းအခုရက်ပိုင်းတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။ဒီကနေ့ဒီဇင်ဘာလ28ရက်နေ့အထိရက်အတန်ကြာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကမိကသိန်ကုန်းအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မှလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။မိကသိန်ကုန်းကအိမ်မှာရောစကားစကားလေးနဲ့ပုံလာရှိတဲ့အခြေအနေကပါပေါ့နော်။ဟုတ်ကဲ့တော့ MN35 နဲ့မိကသိန်ကုန်းကိုဥသာအရာလာစီရောတယ်တိုက်ပွဲပြင်းတယ်တိုက်ပွဲပြင်းတယ်ဆိုတာကနေရာနှာပေါ့နော်သူတို့လည်းစစ်ကြောင်းကိုဖျက်ပြီးတက်တယ်။ကျွန်တော်တို့ကလည်းနေရာစုံရှိတော့တိုက်ပွဲတွေဖြစ်တယ်။ဘာမှမတွေ့ဘူးလေလက်လက်ကြီးတွေလည်းသုံးလာတယ်။လက်လက်ကြီးတနေရာကြောက်ရတယ်အချင်းအပေါက်အကြီးကြီးဖြစ်တယ်။မပေါက်ကွဲသေးတဲ့လက်လက်ကြီးတွေလည်းမြင်တွေ့ရတယ်။နောက်လေရင်ပြစ်ကူကလည်းဟိုဘယ်လိုပြောမလဲနော်။ခါတိုင်းထက်ကိုပုံပြီးတော့အများအချင်းကြီးများလာတယ်။ရန်နေရာတက်လို့ခေါ်တာပေါ့နော်သူတို့ကရန်နေရာတက်တရားလည်းတက်လာတယ်ဟိုသူတို့ဒါကအင်အားကုန်တုံးလာတာပေါ့နော်သူအင်အားတန်လုံးအင်အားတွေပေါ့
ဒီဇင်ဘာလ16ရက်နေ့ကစပြီးနှစ်ပတ်နီးပါးကြာတဲ့အထိတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းဘုံကျဲတိုက်ခိုက်မှုတွေကတော့တရက်ချားလောက်ခက်ဆိတ်ဆိတ်လှုပ်လာခဲ့တာပါကော့ကရိတ်မြို့နယ်တွေကကိုးတန်ရွာအနီးမှာလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်တဲ့ဂလုံစစ်ကြောင်းနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ရွာတွေကိုလက်နက်ကြီးနဲ့ကြိုက်ရောက်တာတွေလည်းရှိတယ်ဆိုပြီးကော့ကရိတ်ဒေသခံတဦးကပြောပြပါတယ်
ဒီကောင်ကြီးကနေဘလို့ရှစ်ကြောင်းနဲ့အဲကိုကိုရတယ်ဗျာတပည့်ဖြစ်တယ်ကိုလာရတော့ကိုလာရပဲတော့ဗျာတောက်ကြရင်တောက်ကြရင်သွားရလားဗျာအဲဆုံးဖြတ်ချက်ပါဒီဘာလေးကိုတက်တက်ကြီးနဲ့ဖြစ်တယ
်အခုဆိုရင်တိုက်ပွဲတွေကြောင့်ကော့ကရိတ်မြောက်ရီကားလမ်းကတရားတစင်ကျိုးကျနေပြီးကုန်ကားတွေသွားလာလို့မရတာကြောင့်ကုန်စီစီးဆင်းမှုတွေလည်းရပ်နားနေရပါတယ်ကုန်တဲ့တချို့ကတော့မြေနီလမ်းဟောင်းကနေသွားလာနေပေမဲ့လမ်းမကောင်းတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းပြောပါရယ်တိုက်ပွဲတွေပြင်းထန်နေတာကြောင့်နှစ်ဖက်အကြအဆုံးတွေရှိနေပေမဲ့အရေအတွက်အတိအကျကိုတော့မသိရသေးပါဘူးရှင်